ဒီကနေ့မြန်မာရိုးရာနဲ့စံတရနေ့မှာတော့မိုးကုတ်မြို့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူတဦးထပ်မင်းတေဆုံးပြီးတော့၅ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်။ရန်ကုန်မှာတော့မြို့နယ်ထွေထွေအုပ်ချုပ်ရေးယုံတယုံမှာဘုံပေါက်ခွဲပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တယောက်တေဆုံးခဲ့ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။နိုင်ငံတော်ဆရာနာတိန်ဆန်းကျင်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာမှာမိုးကုတ်မြို့မှာတော့ဒီနေ့ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့ပါတယ်မိုးကုတ်မြို့အရှိဘတ်ချမ်းကအောင်ချမ်းသာရော့ကမှာဆန္ဒပြတဲ့လူငယ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိတယ်လို့မိုးကုတ်မြို့ကတူက VOA ကိုပြောပါတယ်
။ဘုကိုကျွန်တော်တို့ဥစားမှာအောင်ချမ်းမှာရမှာအစ်ခတ်မှုတွေဖြစ်ပါတယ်။ဆန္ဒပြတဲ့လူတွေကိုလေနေ့လယ်ပိုင်းကပါနေ့လယ်ပိုင်းကျွန်တော်ဆက်လက်နိုင်ပါဖို့ကျွန်တော်ကပါ။အဲတည်ဆုံးတော့နှစ်ယောက်တန်ရန်ရတော့တယောက်လို့ကျွန်တော်ပြီးရပါလိမ့်ခင်ဗျာ
။ဒီနေ့စောပိုင်းကစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တွေကလူ9ယောက်ကိုအသေးလိုချင်တယ်ဆိုပြီးတော့ပြောထားတဲ့ဗီဒီယိုဖိုင်တစ်ခုလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေပါတယ်
အတိတ်ပဲလူတွေငါရောက်တဲ့
ဘုကုမျိုးကဒီနေ့ထိခိုက်ဒဏ်ရာရရှိမှုအခြေအနေနဲ့ပတ်သက်ပြီးတော့လူမှုကူညီဖွဲ့ဝင်တဦးကတော့အခုလိုပြောပါတယ
်တေဆုံးတာတော့တယောက်တယ်အဲ့ဒါကတော့ဘလို့ဖြစ်တယ်လဲဆိုတော့သူတို့ရက်ွက်တွေညနေပိုင်းပိတ်တာဝင်ပိတ်ထားတာလေပိတ်တာကတော့အဲ့ရဲ့တက်တဲ့ရဲတွေကအဲ့ညနေဖွင့်တာဖွင့်တဲ့အချိန်မှာရက်ွက်တွေကလူငယ်တွေနဲ့ဆန္ဒပြရတဲ့ပုံစံမျိုးဖြစ်တော့တော့အဲ့ရရာဒီရောက်ပဲအခုနောက်တယောက်ဆို9ယောက်ပေါ့တည်ဆုံးတာလည်းဆိုရင်6ယောက်အောင်ချမ်းတာအောင်ချမ်းတာရက်ပေါ့ချမ်းတာနဲ့ရွှေကုန်တာအသက်ပေါ့
အခုလောလောဆယ်မှာတော့တည်ဆုံးသူတယောက်ပဲအတီးဖြူနိုင်ပေမဲ့လူငယ်နှစ်ဦးရဲ့ရုပ်အလောင်းဈေးလဲတစ်ခုပေါ်မှာတင်ပြီးနေရီကတွန်းသွားတဲ့ပုံကိုလူမှုကွန်ရက်ဒီမှာတွေ့နေရပါတယ်ဒဏ်ရာရထားတဲ့သူတွေရှိတာကြောင့်ထိခိုက်တည်ဆုံးသူစင်းရဲမှာနောက်ထပ်အပြောင်းလဲတွေရှိလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်မိုးကုတ်မြို့မှာဒီနေ့ဆန္ဒပြတဲ့လူငယ်တွေ25ယောက်ကနေ50လောက်သာရှိခဲ့ပေမဲ့ပြီးခဲ့တဲ့ရက်ကမိုးကုတ်မြို့ကလမ်းတွေပေါ်မှာလူငယ်တွေက Welcome KIA ဆိုတဲ့စာတမ်းရေးဆွဲခဲ့တာကြောင့်အခုလိုပြစ်ခတ်နေနေခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ
်မိုးကုတ်မှာဒီကျွန်တော်တို့ရွှေကူရက်နာမှာကျွန်တော်တို့ Welcome KIA ဆိုတဲ့လမ်းပေါ်မှာရေးထားတာရှိပါလားအဲ့ဒါကိုအဓိကထားပြီးတော့သူတို့ပြစ်တဲ့ခတ်တဲ့လူပြောပါတယ်ခင်ဗျာအမ်ဘရှိပါခင်ဗျာတိတ်မရှိပါဘူးကျွန်တော်တို့ဟိုမှာဂျိုးကြကြည့်ရကျွန်တော်50အစိတ်50လောက်ပါပဲသူကဟိုကျွန်တော်တို့ကလည်းဟိုပျောက်ကြားစနေလေးပေါ့နော်ဝေးရနေပြလိုက်ပြီးလိုက်ပြေးလဲအဲ့လိုနေနေပဲ
ရန်ကုန်မြို့မှာတော့ဒီနေ့နေ့လယ်နှစ်နာရီလောက်ကရန်ကုန်မြို့နယ်တဲကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီပေါက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့နယ်မှာနေထိုင်သူတဦးကတော့ VOA ကိုအခုလိုပြောပါတယ်
ဟုတ်ကဲ့ဒီတော့ဟိုကဟိုကတော့ညီမတို့အဲ့အဲ့ပုံမှန်အနေဖြင့်အခုတော့တော့၃ယောက်ထိတယောက်တည်းတော့ဟိုတင်းရထားရှင်ပေါ့အတန်ကတော့အဲ့နှစ်နာရီတော့မှအတန်အချိန်ဒီချက်ဒီ၃ချက်အဒီချက်လာပေါ့နော်၃ချက်လို့ထင်တာပဲ၃ချက်တော့ကြားလိုက်ရတယ်အတန်ကြီးဒီ၃ချက်တော့ကြားလိုက်ရတော့၃ချက်ချင်းညီမပိစာကပတ်လို့ဖြစ်တော့၃ချက်တော့ထင်တာပေါ့နော်အဲ့လည်းကြားလိုက်ရတယ်ပြီးတဲ့ပြီးတော့အာကြည့်တော့အပြင်မှာပေါ့နော်အဲ့တယောက်ကတော့ဟိုဒဲနေတာပေါ့နော်သူကငါထိသွားပြီးရဲ့အဲ့ဒါတော့ပြကြပါအောင်ပေါ့နော်အဲ့လိုပဲတယောက်ကတော့ဒဲနေရတော့တမ်းမှာပါဟိုဒဲလဲတာတော့တွေ့လိုက်တယ်ရှင်ဟိုသူကတော့ပြောတာသူကဟိုအော်လာကြားတာတော့၂ယောက်ထိထားတယ်သူကတော့ပြောတာရှားရဲ့ဟုတ်ဟုတ်ကဲ့ပါနော်ဒါနဲ့အအနီးနာတခြားသူတွေပြောတာကြတော့အဲ့ဒီအမှန်ကြီးတိုက်တော့လေမိဖို့နေရတယ်ပေါ့နော်အပြည့်စီတင်နေရတယ်ပြောပါရရှင်ဟုတ်က
ဲ့
ဟုတ်ကဲ့ပါတုံးချက်ကြားလိုက်တဲ့အချိန်ကြီးပဲကြားတယ်ပြီးတော့အဲ့နောက်မှဖြစ်တဲ့အကောင်လေးလည်းကြားလိုက်ရသေးတယ
်ဟုတ်ကဲ
့အဲ့ဒီကနှစ်နာရီတော့နှစ်နာရီအတိမှဖြစ်သွားတာဟုတ်အဲ့တော့တို့ဒဲတဲ့တယောက်ကတော့အဲ့ဒီဆိုးဆိုးတော့ထားရရှင်ဟုတ
်အော်ဟုတ်ကဲ့ဟုတ်ကဲ
့ဒါပြင်ရန်ကုန်မြို့နယ်မှာနေထိုင်သူနောက်ထပ်တဦးကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပြပါရယ်
ပထမအဲ့ထက်ကြလိုက်တော့မိုးရအုပ်တော့မိုးထိမ့်နေထင်တာပေါ့နော်အဲ့လည်းနောက်တစ်ချက်ဆက်ပေါက်တော့မဟုတ်မှန်းသိရပြီးအမှနောက်တစ်ချက်ပေါက်တော့မှတေးချာသွားတော့မှအဲ့လည်းကိုလည်းတွေ့တယ်ပြီးပုံတာပေါ့နော်ပြီးအဲ့အနောက်မှာလည်းအဲ့လိုအတန်တေးတေးလေးတစ်ချက်ညက်ညီမတော့တစ်ချက်တော့ကြာလိုက်တယ်သူကတော့တစ်ချက်လည်းပြောသူလည်းအတန်တေးတေးကိုလောကမကြောက်အဲ့အဲ့ဒါပဲသိရ
ပေါက်ကွဲတဲ့အာဘလောက်လောက်ရှိတယ်
တော်တော်ကြီးတော့ကျဲတယ်အဲ့လိုမိုးကြိုးပစ်ချလိုက်တယ်ထင်တာပေါ့နော်အဲ့လိုမျိုးမိုးကြိုးပစ်ချလိုက်တယ်ထင်တာအဲဒါမဲ့ဟိုကိုကလည်းမိုးကြိုးပစ်တာလည်းကျွန်တော်တို့ကြာလုံးမှမဟုတ်မှန်းသိသွားပါတော့နော်
ရ ရန်ကုန်မြို့နယ်နေရွက်အတွင်းမှာရှိတဲ့မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တဦးသေဆုံးပြီး၄ယောက်တန်းရရခဲ့တယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဧပြီလ၁၂ရက်နေ့တုန်းကလည်းအဲ့ဒီမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့သေးတယ်လို့သိရပါတယ်။ဒါပြင်ဒီနေ့မှာတော့ရန်ကုန်မြို့နေရာတချို့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအပြေးအဝါထောက်ခံပါတယ်ဆိုတဲ့စာတမ်းတွေပိုစတာတွေကိုတက်ကြွလှုပ်ရှားသူပြည်သူတွေကကန်ဆောင်ပြီးတော့ထောက်ခံကြိုဆိုတာတွေရှိခဲ့တယ်လို့စာရွက်တွေကိုနေရာအနှံ့မှာလိုက်ကတ်တာတွေလည်းရှိခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဒီမန္တလေးနဲ့မုံရွာမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပေမဲ့အပြင်းထန်ဖြိုခွဲတဲ့သတင်းတွေတော့မတွေ့ရပါဘူး။အခုလိုစစ်ကောင်စီဘက်ကဆန္ဒပြတာတွေပြစ်ခတ်နေနေမှုတွေရှိနေပေမဲ့လည်းနိုင်ငံတော်ကဒီသခိုင်းတိုင်းစလင်းကြီးကျွန်းလာနဲ့မွန်ပြည်နယ်ပေါင်မြို့နယ်အပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြတာတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ